ရှိခိုင်ပြည်နယ်အတွင်းမှအမ်းမြွနယ်ထဲမှာလမ်းလုံကြုံရေယူထားတဲ့တပ်မတော်ရင်တန်းလမ်းကြောင်းကိုတနင်္လာနေ့ညကမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်မှာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့တပ်မတော်ဖက်ကရောဒေသခံတာဝန်ရှိသူတွေကပါပြောပါတယ်။စီရီပတိပခတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာအခုလိုမျိုးတိုက်ပွဲဖြစ်တဲ့နေရာတွေပိုးပြီးတော့ကျေလာတာကြောင့်ဒေသခံတွေပိုးပြီးတော့အခက်ကြုံလာနိုင်တယ်ဆိုတဲ့ဆိုရင်မှုလေးမျိုးလည်းရှိပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်လယ်ပိုင်းအမ်းမြွနယ်တွင်အနှစ်ကျောက်သောကလန်းမှာလမ်းလုံချိုရေးယူထားတဲ့တပ်မတော်ရင်နှန်းကိုကြည်ရွယ်ပြီးတနင်္လာနေ့ကမိုင်းခွဲတိုက်ခတ်ခဲ့တဲ့ဆိုတာတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
ဒီပိုင်းလာ၄ရက်နေတုန်းကညာပိုင်းမှာအဲ့မှာကျွန်တော်လမ်းလုံကြုံကြီးလုံနေရရှိရယ်အမ်လမ်းလုံကြုံကြီးလုံနေတဲ့အဖွဲလေးရှိရယ်လမ်းလုံကြုံလုံတဲ့အဖွဲလေးကိုမိုင်းခွက်ပြီးတိုက်တာရှိတယ်ဤခွက်ပဲဤခွက်ပဲဟုတ်အမ်းနဲ့ကြောက်တော်ဇာကားလမ်းမှာဖြစ်တာတိုင်ရရမှုတော့ဘာညာမရှိပါဘူးဖြိခိုက်ကြဆုံးမှုနှစ်ဖက်တော့မရှိဘူးလို့ပြရတယ
်အမ်မြို့နယ်နောက်ဘက်မန္တလေးဆွဲကွာမှာဖြစ်ခဲ့တဲ့အခုဖြစ်ရတဲ့ပတ်သက်ပြီးအဲ့ဒီနေရာနဲ့တိတ်မဝေးတဲ့ကစုကန်ကြေးရွာအုပ်ချုပ်ရေးမှုဥခင်သားကခုလိုပြောပါတယ
်မနေ့က၈နာရီခွဲလောက်ပေါ့ပေါ့ပောက်ကွဲတန်ကြားတယ်ပေါ့ပြစ်ခတ်တန်လေးတွေကြားနေကြတယ်ပေါ့ဒီရွာမှာ20ဝန်းကျင်လောက်ပါပဲဒီနန်းကိုတိုက်ခိုက်ကြနေတူတယ်တိုက်ခိုက်ကြဆိုတော့လည်းဘယ်လိုပုံစံတိုက်ခိုက်ကြဆိုတော့မသိဘူးလေနားမလည်ဘူးပထမဆုံးပါဖြိခိုက်မှုဘာညာတော့ဘာမှမရှိဘူးဗျာ
အမ်းမြွနယ်အုပ်ချုပ်ရေးမှူးဦးကုတ်ကူမြတ်ကတော့မိုင်းခွဲတိုက်ခိုက်တဲ့နေရာကိုမိုင်းတန်အမှတ်နဲ့တကွအတိအကျဆင်းပြတယ်လို့အခင်းဖြစ်ပွားပြီးနောက်ပိုင်းဒီကနေ့အချိန်နေတည်ငြိမ်နေတယ်လို့ပြောပါတယ
်ဖြစ်တဲ့နေရာကတော့ကျွန်တော်တို့ရာဂုံစစ်ပြည်လက်ဒီဘုံရဲ့အန်ကြမဲလမောင်ကြီးရောကစုဘတ်ကြီးရောရှောက်ချုံကြီးရောနီးမိုင်းနယ်စကူပြေဆောင်လေးလာဖြစ်တာပါဖြစ်တဲ့အချိန်ကြီးကတော့အားအနေစစ်ပြည်ငါးခုဖြတ်သွားတယ်ဘုံကွဲတဲ့နေရာအနေနဲ့ဖြတ်သွားပြီး15မိနစ်ကျမှဘုံတလုံးကွဲတယ်ချက်ပြီးတော့ဘုံတလုံးကွဲတယ်ဒီလူထိရရတရားရှိမှုလောကမရှိပါဘူးဘုန်းတော်ကြားတဲ့အခါမှာပြက်လုံကြီးတက်ကနေပြီးတော့အဲ့နေရာကိုတက်ရှင်းနေတာပါအခုမနေ့ကဆက်ပြီးဖြင်းပြင်းပြက်ကားတို့ရေကြီးရေလက်အကုန်လုံးပုံမှန်လေးတော်လာလေးရှိပါတယ်ဗျ
ဒီခိုင်းပြည်နယ်လယ်ပိုင်းကအမ်းမြွနယ်ဟာအနောက်ပိုင်းတန်းစစ်ဌာနချုပ်တည်ရှိတဲ့မြို့ဖြစ်ပြီးအခုလိုတိုက်ခိုက်မှုဖြစ်စီမျိုးပရမဆုံးချိန်ဖြစ်တာလို့ဒေသခံတွေကပြောပါတယ်ဒီလိုမိုင်းခွဲတိုက်ခိုက်တဲ့ဖြစ်ရတဲ့ပတ်သက်ပြီးရခိုင်တပ်မတော် AA ဘက်ကိုဆက်တွယ်မေးမြန်းရမှာပြန်ကြားရေးတာဝန်ခံခိုင်တုကကသူမသိသေးဘူးလို့ပြောပါတယ်AA နဲ့တပ်မတော်တို့ကြောင့်ဘူရီတောင်ရတိတ်တောင်မောင်သောကြောက်တော်နဲ့ဘုံလူကျွန်းမြို့နယ်တွေမှာတိုက်တွေ့တိုက်ပွဲတွေဖြစ်နေရကအခုလိုပြည်နယ်တွင်းပိုင်းအမ်းမြို့နယ်ထိရောက်လာတဲ့အပေါ်မှာရခိုင်ပြည်နယ်ရသားပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ကုစောဝင်းကအခုလိုသုံးသပ်ပါတယ
်။အမ်းမြို့နယ်ကတော့အလေးဆန္ဒရှိပိုးနေတယ်ပေါ့ရခိုင်ပြည်ကအလေးမှန်တယ်။ဆိုရင်အခြေအနေကတော့ဒီမျက်နှာတွေအများကြီးကျေလာမယ်ဒီကျောက်ပို့ပြီးတော့ကျေလာအောင်မယ်ဆိုရဲမဖက်အခြေအနေရဲ့အဲ့လိုကျင်းလာတယ်ကြီးကျင်းလာပြီဆိုရင်ပြည်သူတွေအခက်အခဲဖြစ်မယ်ပြည်သူတွေဒုက္ခရောက်မယ်ရှားဝတ်နေအညာရေးကျင်းလာရေးကလေးတွေဟိုပက်ချီတွေကအစအခက်အခဲတွေများများကြီးကျင်းလာမယ်
တည်တော်သွင်းမှာပဲ AA ပါဝင်မြန်မာမျိုးရဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကချင်လွတ်လပ်ရေးတပ်မတော် KNY နဲ့တန်မျိုးရလွတ်မြောက်ရေးတပ်မတော် TNL စတဲ့လက်နက်ကင်ဖွဲ့၄ဖွဲ့ရဲ့ Facebook ဆာမျက်နှာတွေကိုပိတ်လိုက်တယ်လို့ Facebook ကုမ္ပဏီကဖေဖော်ဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ AA ရဲ့သဘောထားကိုပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
် Facebook ကဟိုပိတ်လိုက်တဲ့ကိစ္စလားဆက်လာလို့ရှိတယ်မြန်မာဇန်နဝါရီရဲ့ကမှာပိတ်ကျွန်တော်မြင်လာတော့ Facebook ရဲ့မူဝါဒလိုပြောမှတဲ့မြန်မာအစိုးရကနေပြီးတော့ဒါပြရပြီးရောဟိုလုပ်တဲ့သဘောမျိုးလို့ကျွန်တော်မြင်တယ်ကျွန်တော်ရဲ့ဒီဆက်ကြမှုအတွင်းတွေကတော့ဒီလူတို့မှန်မှန်ကန်ကန်ပြီးဖို့အတွက်ဒီကနေ့နေပြီးတော့လောက်ထားတဲ့ဥစ္စာတွေ Facebook ကနေပြီးတော့အကူအညီရဖုန်းဆက်ခံတက်တယ်လားနော်ဒီအကူလိုက်ခံဒီမျိုးတွေဆက်က Facebook ကဘယ်ရည်ကြည့်ပြီးလားဆိုတဲ့ဥစ္စာကတော့ဒါမေးခွန်းထုတ်ပြန်တော့ဖြစ်တာပေါ့ကွာ
လက်ရှိမှာမြန်မာသမ္မတဘက်ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာစစ်ရင်အားတွေပုံပြီးချထားနေတာကြောင့်တိုက်ပွဲတွေဆက်ပြီးပြင်းထန်လာမဲ့အခြေအနေရှိတယ်လို့အယသပြစ်ခတ်တိုက်ခတ်မှုစောင့်ကြည့်ရေးအဖွဲ့ကနေသုံးသပ်ထားပါတယ်ခင်ဗျာ